မက်ကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာလောင်ချွမ်းနေတဲ့တောမီကိုငြိမ်းသက်နိုင်ဖို့ပြည်နယ်မိသားတပ်ဖွဲ့ဝင်တွေအခုလိုပြင်းနဲ့ချိုးဖောက်နေကြပါတယ်။ဒီနေ့တောမီလောင်ချွမ်းမှုဟာအစိုးဆုံးနေတဲ့ကတခုဖြစ်ပြီးတော့ဒီတောမီကိုသိမကြခင်အချိန်နှင်းမှာငြိမ်းသက်နိုင်ဖို့အနေထားမရှိဘူးလို့လည်းအမျိုးသားမိုးလေဝသဌာနကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကမီလောင်ချွမ်းမှုတွင်သေဆုံးသူရုပ်လောင်14လောင်ကိုစနေနေ့ကထပ်မံတွေ့ရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါကြောင့်ပါရာဒိုက်စ်မြို့ကတည်ဆုပ်သူရေအတွက်ဟာအခုဆိုရင်23ရောက်ရှိသွားပြီဖြစ်တယ်လို့ခရိုင်ရဲရာရှိကစနေနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ်။အစောပိုင်းကတော့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမာလဘူမြို့မှာတောမီလောင်ကျွမ်းမှုကြောင့်အိမ်မှာနေထိုင်သူတွေကိုဘေးလျော်ကိုရှင်းပြခဲ့ရပြီးတော့ဒီမီလောင်ကျွမ်းမှုအတွင်းလူလူအုပ်ကားထဲမှာတည်ဆုပ်ခဲ့ပါတယ်။ဒါကြောင့်ကယ်လီဖိုးနီးယားပြည်နယ်ကမီလောင်ကျွမ်းမှုအတွင်းမှာ25ရောက်ထပ်မံတည်ဆုပ်ခဲ့ပြီလည်းဖြစ်ပါတယ်။အမေရိကန်သမ္မတတော်ထရမ့်ကတော့အခုလိုမီလောင်ကျွမ်းတာနဲ့ပတ်သက်ပြီးတော့ကယ်လီဖိုးနီးယားအာဏာပိုင်တွေကိုမနေ့စနေနေ့ကရောဒီနေ့တနင်္ဂနွေနေ့အစောပိုင်းမှာပါ Twitter ကနေဖြစ်တယ်ပြောဆိုထားပါတယ်။အခုလိုမီးလောင်ဆွဲရတာဟာတက်တော်တွေကိုသေချာထိမ့်သိမ်းမစောင့်ရှောက်နိုင်လို့ဖြစ်ရတာဖြစ်တယ်ဆိုပြီးပြည်တော်စုဆွေးရကအကူအညီပေးမဲ့ဝေးတွေကိုလည်းမပေးဘဲနေသွားနိုင်တယ်လို့ခြိမ်းခြောက်ထားပါတယ်။ဒါပေမဲ့ကယ်လီဖိုးနီးယားပြည်နယ်မှာမိုးခေါင်တာကတော့သမတ်ဖတ်ကထည့်သွင်းပြောဆိုခဲ့ခြင်းမရှိကြပါဘူးခင်ဗျာ။